တချို့ကြီးနဲ့တွင်းမှာမတ်လ17ရက်နေ့ကစတင်ပြီးတော့တိုက်ပွဲတွေပြန်လဲစတင်နေရမှာဖားကတ်မြို့နယ်တွင်းမှာတော့ရခြားစုလိုပဲ KIA ကနေပြီးတော့တပ်မုံနဲ့ရဲတပ်ဖွဲ့စခန်းတွေကိုစီးနှင်းတိုက်ခိုက်မှုတွေရှိခဲ့ပါတယ်ဒီကနေ့မနေ့စင်တိုင်းလောက်ကတော့ဖားကတ်မြို့နယ်ကကာမိုင်းမြို့နယ်ကွဲတွင်းမှာတိုက်ပွဲနှစ်ကြိမ်ဖြစ်ခဲ့တယ်လို့တိုက်ပွဲဖြစ်ပွားရာဒေသကရော်ဂန်တူကအခုလိုပြောပါတယ
်အကတော့ဒီကာမိုင်းမြို့ဟာကနေမှမနေ့ကြီးနဲ့နတ်ဟန်ပေါ်ကြီးတက်မှာဆက်ကြီးနဲ့ဖြူတယ်အဲ့နောက်ပိုင်းမှာဒီဒီဒူလန်လဝနဲ့သွန်ပိုင်ကြမှာစိုက်ပွဲ15မိနစ်လောက်ကြာရှိတယ်။အဲဒီတော့ပြီးရင်တော့မှဒီကမိုင်းနဲ့ဒီနမရကြမှာအဲမှာလည်း15မိနစ်လောက်ကြာရှိတယ်။အတန်ကြီးတော့ကြားနေရတယ်။စိုက်ပွဲဖြစ်တဲ့နေရာနဲ့ဆိုတော့ကျွန်တော်တို့ကနမိုင်လောက်ပဲဝေးတယ်။
တိုက်ပွဲဖြစ်စဉ်ဟာမနေ့စင်နိုင်ကနေပြော17နိုင်အတွင်းဖြစ်ခဲ့တဲ့အကြောင်းနဲ့တိုက်ပွဲကြောင့်မလို့ထိခိုက်မှုအခြေအနေကိုမသိရကြောင်းလည်းပြောပါရယ်ပထမတိုက်ပွဲဖြစ်တယ်ဆိုတဲ့လဝနဲ့တွန်ပန်ဟာကပိုင်းမြို့နယ်ကွယ်ဒီလိုလမ်းပေါ်မှာတည်ရှိနေတာပါဒုတိယတိုက်ပွဲဖြစ်တဲ့ဆိုရဲနမ်ယာကတော့ကမိုင်းရဲ့ဖားကန်လမ်းမှာတည်ရှိပြီးတော့လက်နက်ကြီးနဲ့ပစ်တဲ့ဆိုရဲနမ်ဟိုက်ခေါ်နမ်ရှန်နဲ့ဂရီယော်ရီကတော့ကမိုင်းရဲ့မူကောင်းသွားလမ်းမှာတည်ရှိတာဖြစ်ပါတယ်။ KIA ကတပ်မတော်တပ်စခန်းကိုမတ်လ12ရက်နေ့ကတိုက်ခိုက်ခဲ့တဲ့နေရာလည်းဖြစ်ပါတယ်။လက်ရှိတိုက်ပွဲဖြစ်တဲ့ဒွန်ပန်ယွာကဒေသခံတွေနဲ့နှီးဆက်သူတယောက်ကတော့တပ်မတော်စစ်ကြောင်းကို KIA ကနေပြီးတော့ကြားဖြတ်တိုက်ခိုက်ခဲ့ပြီးတော့တိုက်ပွဲတနေရာဖြစ်တာကိုပဲကြားသိရတဲ့အကြောင်းနဲ့တခြားနေရာတွေမှာဖြစ်ပွားတာတော့မသိရသေးတဲ့အကြောင်းပြောပါတယ်။
ဒီကဘာမှမရှိနိုင်တဲ့ဟာဒီကြောင့်ဒီမှာတော့အင်းစင်တလေးချေတော့ရှိမလို့ပြောရ။အဲ့တော့ဒီကတော့ခုပြန်ရောက်ဖြစ်မှာကြောက်တာပေါ့ကောင်ဒီတမ်းရှိတဲ့ဒီကဘုတ်တော့ကြီးကျယ်ရင်မဟုတ်ပါဘူး။ဖြစ်ခဲ့လဲဒေဒကလည်းမရှိဘူးတဲ့။ဒီတပ်ကလည်းမရှိဘူးလို့ထင်ပါတော့ရှိလို့ရှိတော့အမှလမ်းသားလည်းမပါ။ညလေးကတခါပါမှမလုပ်ဘူးဆိုတော့သူတို့ဒီမှာမျိုးခဏခဏတို့လောကတက်ကိုကျော်တော့ကြောက်ပြီ။ခြေပိုင်းမိနစ်နဲ့ခြေလောက်မှတို့ဖြစ်ဖြစ်တယ်ပြောရ။အဲ့တော့ညမှာတော့ကြည့်တော့အခုလို့ဖြစ်တာအညာပါပဲ
။ KIA ရဲ့ပြောရေးဆိုခွင့်ရှိသူဗမူးညော်ဘူးကတော့တိုက်ပွဲသတင်းပေးပို့လာတာမရှိသေးတဲ့အကြောင်း VOE ကိုပြောပါရယ
်။ရုံးဘက်ကလည်းဖြစ်လာတဲ့သတင်းကတော့မရဘူး။သူရှယ်မီဒီယာဘက်ကလည်းဖြစ်လာတဲ့သတင်းတော့သိရပါ။အဲ့တော့ကျွန်တော်အတူတူပြောလို့တော့မရဘူး
။ဒီလ29ရက်နေ့ကတော့ဟူကောင်းဒေသမှာရှိတဲ့တိုင်ရင်း14နဲ့မူကောင်းမြို့နယ်တွင်းကတိုင်ရင်း17ကိုတပ်မတော်ဘက်ကနေပြီးတော့လေကြောင်းကတိုက်ခိုက်ခဲ့တာရှိတဲ့အကြောင်းဗမူးညော်ဘူးကပြောပြပါရယ်
။ကျွန်တော်အောက်ခြေတည်နေနေရဆိုလို့ရှိရင်တော့ဒီရဲ့တိုက်ရင်စစ်ပြီးဌာနတော့ပေါ့စစ်ပြီးရဲ့နောက်စစ်လေးရဲ့နည်းနည်းရပါဖြစ်တယ်လို့ပြောတယ်။ရင်းနေရင်းနဲ့တိုက်တယ်လို့ပြောကြပါတယ်။တို့တင်ပြတဲ့ဟာကအဲ့လိုပြောကြပါတယ်။ဒါမဲ့ဒီခိကဲ့နှိမ့်လာတာဒီအဲ့တော့ဘာမှမကြားရသေးပါဘူး
။လက်ရှိတိုက်ပွဲသတင်းနဲ့ပတ်သက်ပြီးတော့တပ်မတော်ဘက်ကဇင်းထုတ်ပြန်တာတော့မရှိပါဘူး။ဒီလ26ရက်နေ့ကတော့မိုးမောင်းမြို့နယ်တာပင်ဂျီအားလက်စစ်စေုံတောင်ကန်နဲ့အလေလိုက်ပါလာတဲ့မိသားစုကိုစီးလာတဲ့မော်တော်ယာဉ်ကိုကျေးကနေပြီးပြစ်ခတ်တိုက်ခိုက်တာမို့လို့အသက်9နှစ်ကလေးပါဝင်3ပြည်ဆုံးတဲ့ကြောင်းအာနာဝင်ဒီဘက်ကတင်ထုတ်ပြန်ပါတယ်။ KIA ရဲ့ပြည်ချာကြီးတာဝန်ခံဗိုလ်မှူးကြီးတော်ဘူးကဒီသတင်းကိုမကြားသိရတဲ့အကြောင်းနဲ့အစိုးရတပ်ဖွဲ့ဝင်တွေကအရက်သားမော်တော်ယာဉ်တွေအသုံးပြုသွားလာတာတွေရှိနေတဲ့အတွက်တိကျတဲ့သတင်းရရင်တော့ KIA ကခြုံခိုတိုက်ခတ်တာတွေရှိတဲ့အကြောင်းတုံ့ပြန်ပါတယ်။ KIA အဖွဲ့ဟာအစိုးရနဲ့နှစ်ဖက်အပြည့်အစုံစာချုပ်ချုပ်စုကိုဆွေးနွေးနေတဲ့အဖွဲ့ဖြစ်ပြီးတော့ကချင်ပြည်နယ်အတွင်းမှာ2018ခုနှစ်လောက်ကစပြီးတော့တိုက်ပွဲကြီးတွေမဖြစ်ဘဲနဲ့ငြိမ်သက်နေကြတာလည်းဖြစ်ပါတယ်။ဒီလရှိရနေမှာတော့မြကျင်းသားမျိုးကဆန္ဒပြပြည်သူ2ဦးကိုလုံခြုံရေးတပ်ဖွဲ့တွေကနေပြီးတော့ပြစ်ခတ်ခဲ့ပြီးတဲ့နောက်ပိုင်းကချင်ပြည်နယ်အတွင်းမှာတိုက်ပွဲတွေပြန်လည်စတင်လာတာဖြစ်ပါတယ်